ဒေါ်လာဗီလီယာပေါင်းများစွာလက်ပတ်နေတဲ့ထိုင်းငါးဖန်လုပ်ငန်းမှာရှေးလုံးသားတွေလိုအပ်ချက်ရှိနေတာကြောင့်ထိုင်းဆိုရကသူ့နိုင်ငံအတွင်းမှာရှိနေပြီးသားမြန်မာအပါအဝင်အိမ်ကြီးချင်း၄နိုင်ငံတွေကနေလာတဲ့လုပ်သားတွေကရေလုံးသားလက်မှတ်ကန်ဆောင်မှုတွေကိုနှစ်နှစ်လုံးလုံးခွင့်ဗီဇာပေးမယ်လို့ဒီရက်ပိုင်းမှာထုတ်ပြန်လိုက်ပါတယ်။ဒါဟာထိုင်းနိုင်ငံအတွင်းမှာရေလုံးသားရှားပါမှုကို
ြီးဒေါ်လာဘီလီယံပေါင်းများစွာနဲ့လည်ပတ်နေတာပါ။နိုင်ငံရဲ့ဝင်ငွေအများဆုံးရရှိတဲ့ပင်လယ်ဆာလုပ်ငန်းဟာရေလုံသားတွေပေါ်မှာလူ့ခွေရေးချိုးဖောက်မှုတွေရှိခဲ့ပြီးနာမည်ပြတ်ခဲ့တာကြောင့် EU ဥရောပနိုင်ငံတွေနဲ့အနောက်နိုင်ငံတွေရဲ့ပိတ်ဆို့မှုတွေနဲ့ဝေဖန်မှုတွေပြင်းပြင်းထန်ထန်ဆန်ခဲ့ရပါတယ်။ဒီနောက်မှာတော့ထိုင်းအစိုးရဟာငါးဖက်လုပ်ငန်းမှာဥပဒေအစ်စ်တွေထုတ်ပြန်ပြီးချက်ချက်မမတ်ပြောင်းလဲသတ်မှတ်ခဲ့ပေမဲ့လည်းဒီလုံငန်းရှင်တွေနဲ့အစိုးရကြားမှာလည်းနှိမ့်နိုင်မရတာတွေဖြစ်ခဲ့သလိုမြန်မာနိုင်ငံဘက်ကလည်းရေလုံသားတွေခေါ်ယူဖို့ကိစ္စတွေနဲ့ကြန့်ကြာနေခဲ့ပါတယ်။အခုအခါမှာတော့သူ့နိုင်ငံအတွင်းမှာရှိနေတဲ့မြန်မာအပါအဝင်အိန္ဒိယပြည်နိုင်ငံ၄နိုင်ငံကရေလုံသားတွေအဖြစ်အလုပ်လုပ်မဲ့သူတွေကိုအလုပ်လုပ်ခွင့်နှစ်နှစ်ဗီဇာပေးမယ်ဆိုပြီးထပ်ပြီးကမ်းလှမ်းခဲ့တာဖြစ်တယ်လို့လည်းရှေ့တန်းလို့သမားအခွင့်အရေးကွန်ရက်ရဲ့ဥက္ကဋ္ဌဦးအောင်ကျော်ကပြောပါတယ်။
ဟုတ်အရင်ကတည်းကသူကလိုအပ်နေတယ်တော့ရေလုံသားပဲအဲ့ဒါကိုလည်းမြန်မာနိုင်ငံနဲ့တရားဝင်အမှုတက်ကြီးချုပ်ပြီးခေါ်ဖို့တိမှနိုင်လာလည်းမရရှိကြကြဘူးဒီမှာရောကိုယ်မှာရောလုံသားအမှန်တန်ရှားပါပြက်လက်နေတဲ့အတွက်ကြောင့်ကျွန်တော်တို့ဒီ2021မှာဆိုလို့ရှိရင်တရားဝင်အိန္ဒိယချင်းနိုင်ငံဖြစ်တဲ့မြန်မာကမ္ဘောဒီးယားလာအိုနိုင်ငံရဲ့နေလုံသားဦးရဲ့အနေဆုံး၄သိန်းရအောင်တရားဝင်စာချုပ်တွေနဲ့ခေါ်မယ်ဆိုပြီးသူတို့စီစဉ်လိုက်ကြပါတယ်အဲ့ဒီလုံသားတွေကအမှုချင်းနည်းလာတပွက်ခွဲတော့ဝင်နေရပြီနိုင်ငံ၃နိုင်ငံနေတို့တော့ဒီလိုတန်းနေနေဝင်လာတဲ့ဟာကလုံးဝမရှိတဲ့အတွက်ကြောင့်ပင်လယ်ငါးဖမ်းလေတွေမှာပြက်လက်နေတဲ့လုပ်သားတွေကိုရရှိဖို့အတွက်နောက်ထပ်နီလန်တဲ့တစ်ခုကိုဖန်ပြလိုက်တာကဖိုင်နိုင်ငံတွေမှာရောက်ရှိနေကြတဲ့လူငယ်ငါပေါ့သူပြောချင်တာကတော့မြန်မာကမ္ဘောဒီးယားလာအိုပြည်နယ်လုပ်သားတွေအားလုံးဟာသူတို့ရှိမှတည်ဝင်ပတ်ဖို့ရှိနေရမယ်ဒီလုပ်သားလက်မှတ်ကန်ဆောင်ခဲ့ပြီးတော့ပို့ဖို့ဖြစ်ရမယ်အဲ့လိုပို့ဖို့မျိုးလို့ဆိုလို့ရှိရင်ဒီပင်လယ်ငါးဖမ်းလေလုပ်ငန်းတွေမှာဟိုတရက်အလုံးဆောင်လို့ရပါပြီအဲ့ဒါဆိုရင်ခိုင်းအစိုးရကနေမှဖွင့်ပြချက်ပြုထားတာကတော့နှစ်နှစ်သက်တမ်းရှိတဲ့အလုပ်လုပ်ကံကလက်မှတ်ကိုဆွလုပ်ပြီးမယ်လို့ပြောချင်တာလည်းဖြစ်ပါတယ်ခိုင်
းထိုင်းနိုင်ငံရဲ့ဝင်ငွေအရဆုံးပင်လယ်ဆာလုပ်ငန်းဟာပင်လယ်ငါးဖက်လုပ်ငန်းကိုအမိပြုနေရတဲ့အတွက်ငါးဖက်လုပ်ငန်းကြီးတိုးတက်လာဖို့အတွက်အခုလိုမျိုးရေလုံသားတွေကိုခေါ်ယူနေရတာဖြစ်ပါတယ်ကိုဗစ်ကပ်ပြီးကြောင့်စီးပွားရေးကျောက်ဆင်းနေတာကိုပြန်လည်ထူထောင်ဖို့နဲ့ရန်နာထားရတဲ့ငါးဖက်လေတွေအတွက်ရေလုံသားတွေလိုအပ်နေတာကြောင့်အခုလိုဖိတ်ခေါ်နေတာဖြစ်တယ်လို့လည်းဆိုပါတယ်
။ဆိုင်းနိုင်ငံရဲ့ဒီပြည်နယ်စားတောက်ကုန်လုပ်ငန်းရဲ့80%ကျန်ကအီယူဥရောပနဲ့အနောက်နိုင်ငံတွေတို့ကပြေးဖို့ဒီမှာပြည်နယ်စားတွေရရှိတဲ့ပန်းတွေကတန်ဒီပန်းတွေအများကြီးရနေတာ။အဲ့တော့ဒီပြည်နယ်စားတွေထုတ်လုပ်ဖို့ဆိုရင်ငါးဖမ်းလေတွေကလည်းအစင်စစ်မပြတ်ပုံမှန်လည်းပတ်လုံလောက်ကနေမှဒီပြည်နယ်စားလုပ်ငန်းရဲ့လည်းဟိုကုန်းပေါ်မှာဟိုတိုးတက်မြင့်မားလာမှာဖြစ်ပါတယ်။ဒါကြောင့်သူကအဲ့ဒီကိုယ်ကိုယ်ကြောင့်ရက်တက်လျက်ရတဲ့အနေအထားတွေနောက်ကဒီလုပ်ငန်းမပြည့်စုံလို့ရက်တက်နေရတဲ့အနေအထားတွေကိုတစ်ခါပြန်လေဒီအသက်ကျွေးပြီးမှပုံမှန်ပြန်လေလက်ပတ်ရှိလို့ဒီကုလဖိတ်ခေါ်လိုက်တာဖြစ်ပါတယ်ဟုတ်ပေါ့
ထိုင်းပြည်နယ်ကထုတ်လုပ်တင်ပို့မှုဟာကမ္ဘာမှာတတိယအကြီးဆုံးဖြစ်ပါတယ်ဒါပေမဲ့ဒီလုပ်ငန်းမှာအများဆုံးလုပ်ကင်နေတဲ့ရှစ်ပြောင်းလုပ်သားတွေပေါ်ကျွန်ပြုတ်ထိုင်းပြည်မှုတွေနဲ့လူပုံကူးမှုတွေရှိနေကြောင်းသတင်းတွေထွက်လာခဲ့တဲ့အတွက်ထိုင်းပြည်နယ်ကလုပ်ငန်းတင်ပို့မှုဟာမကြသေးခင်နှစ်တည်းအတွင်းကအတော်လေးနာမည်ပြည့်တည်ရှိခဲ့တာပါအဲ့ဒီမှာအလုပ်လုပ်ကြတဲ့အများစုကတော့မြန်မာနိုင်ငံသားတွေဖြစ်ကြတယ်လို့လည်းဥအောင်ကျော်ကဆိုပါတယ်
။ထိုင်းနိုင်ငံမှာနာမည်ကြီးတဲ့ကြောင်တွေကလေလုံငန်းတွေမှာဆိုလို့ရှိရင်အလုပ်သမားတွေကစားစားတင်းတင်းကျဲခံရတယ်။ရေအုံးမလေးတော့လာကူမပြူဘူး။ဒီလူအားလောက်လည်းနိုင်ငံတော်တတ်မှတ်ထားတဲ့နှုန်းနဲ့တိုင်မရဘူး
။ GSP အစီအစဉ်လို့ခေါ်တဲ့ American ပြည်အောင်စုရဲ့ကုန်သွယ်ရေးဆိုင်ရာအထူးအခွင့်အရေးကိုခန့်စားခွင့်ရှိတဲ့ထိုင်းနိုင်ငံဟာထိုင်းငါးဖမ်းလုပ်ငန်းမှာရေလုံသားတွေရဲ့ရပိုင်ခွင့်တိုးတက်အောင်ကြိုးစားဖို့ပြက်ကွက်ခဲ့တဲ့နောက်ပိုင်းထိုင်းပြည်နယ်ကလုပ်ငန်းတွေအတွက်အမေရိကန်ကပေးထားတဲ့ကုန်သွယ်ရေးဆိုင်ရာအထူးအခွင့်အရေးတွေကိုအမေရိကန်သမ္မတဒေါ်နယ်ထရန့်လက်ထက်ကစတင်ခဲ့တာတွေလည်းရှိခဲ့ပါတယ်ရှင်